လာမယ့်ရွေးကောက်ပွဲအတွက်တနင်္ဂနွေလုံးအတိုင်းတာနဲ့လွတ်တော်ကိုယ်စားလှောင်းလျှောက်သားသူတွေထဲကအယောက်80ကျော်ပယ်ချခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်မြန်မာနိုင်ငံဒေသတချို့မှာတဘာဝဘေးအန္တရာယ်တွေကြုံတွေ့ရင်ဆိုင်နေရပေမဲ့လို့အမှားပဲအဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပမှုကိုရိုက်ရွှေ့ဆိုင်သွားမယ်လို့ကော်မရှင်ဥက္ကဋ္ဌကပြောခဲ့ပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရင်တွားရောက်သတင်းယူထားတဲ့မမေခါကဒီအကြောင်းပြောပြမှာပါရှင
်နိုဝင်ဘာ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်လွတ်တော်ကိုယ်စားလှောင်းလျှောက်ထားသူ 9,000 နီးပါးတဲ့က 80 ကျော်ကိုပယ်ချထားတယ်လို့ကော်မရှင်ကကြေညာပေမဲ့ဘဲပါတီကဘနက်ဦးဆိုတာကိုတော့အတိအကျထုတ်ပြန်သွားတာမရှိပါဘူးပယ်ချခံရသူတွေအယူခံဝင်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလိုပြောဆိုလိုက်ပါတယ
်ထုတ်ဆက်တာခဲ့ရတယ်နော်အယူခံလာတင်တဲ့ခါကျတော့တိုက်တဲ့ပြည်နယ်ကိုတင်ရတိုက်တဲ့ပြည်နယ်ကအဆုံးဖြတ်ကဖိုင်နယ်အဲ့တော့သူထုတ်တူပဲနော်တိုင်းသားလူမျိုးကိုယ်စားလှယ်ကြတော့တိုင်းနယ်ပြည်နယ်မှာတင်ရအယူခံတာကြတော့နော်သူကော်မရှင်ယူခံတယ်သူကအဖွဲ့လေးဖွဲ့ပဲဖြစ်ပါတယ်နော်သူဆုံးဖြတ်ထားတာတေးရီတို့လာဝကတို့ကနေလာတဲ့ဟာတွေတော့ဘာမှစဉ်းစားကြောင်မလုပ်ပါဘူးနော်နော်အယူခံတာကတော့ပြောဆိုပဲတိုင်းသားကြီးကဝန်ကြီးတွေပဲတွေ့ရှိပါယူခံရတယ်ဘာသီးရလည်း၄ယောက်ပဲရှိတယ်နော်ဌာနရှိတဲ့ရှိယောက်ကအောက်မှာဟာကြီး
လက်ရှိချိန်မှာမွေးဖွားချိန်တွင်မိဘနိုင်ငံသားမဟုတ်ခြင်းကြောင့်ပယ်ချခံရသူများမှာအများဆုံးဖြစ်လို့နေပါတယ်။ဒီပြင်2010ရွေးကောက်ပွဲမှာဒီခိုင်ဖြိုးပါတီကနေအမတ်ဖြစ်လာသူဦးရွှေမောင်ဟာခုရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လျှောက်လာတင်းတင်းတာမှာမွေးဖွားချိန်မိဘနိုင်ငံသားမဟုတ်တာကြောင့်ပယ်ချခံခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ဥတင်အေကခုလိုပြောပါတယ
်။ဖိုးလုံးကတော့မစစ်မိလို့ဖြစ်ချင်ဖြစ်လို့မတွေ့လို့ဖြစ်ချင်ဖြစ်လို့မကန့်တော့သူမရှိလို့ဖြစ်ချင်လို့ဖြစ်လို့အဲ့တော့သူကရွေးထားခြင်းဖြစ်ပါတယ်နော်ကျွန်တော်တို့အဲ့ case မျိုးပဲတွတ်တော်တွေရောက်ပြီးမှတွတ်တော်တွေတက်နေမှမိဘနှစ်ပါးတိုင်းလာမဖြစ်ဘူးတွတ်တော်တွေပြန်သွားလေးယောက်ပြန်တွတ်လိုက်ရပါဒီကော်မရှင်စစ်စစ်မှတ်ပါတယ်ဒီကော်မရှင်စစ်စစ်ကိုမှတ်တယ်ဒီကော်မရှင်မတွေ့လို့ဖြစ်ပါမယ်လောက်တော့အနေတော့နော်သူဟာဝိပန်းစင်ကမိဘနှစ်ပါးငငါသားမဟုတ်ဘူးဆိုရင် qualification မရှိပါဘူးပြောပြရပါ
လက်ရှိမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခုနှစ်ဦးပယ်ချခံရတယ်လို့ NLD ပါတီကဥညံဝင်းကပြောဆိုထားပါတယ်။ဒါပေမဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီကဗဟိုအလုံးမှုဆောင်ဦးတာဝင်းကတော့ပြည်ခိုင်ဖြိုးပါတီကနေကိုယ်စားလှယ်လောင်းပယ်ချခံထားရခြင်းမရှိဘူးလို့ပြည်ခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ကော်မရှင်အနေနဲ့ကတော့ဘယ်ပါတီကဗနေရောက်ပယ်ခံရတယ်လဲဆိုတာကိုရက်ပိုင်းအတွင်းမှာပဲကြေညာမယ်လို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာသူများသတင်းသမားများအနေနဲ့မြည်သည့်မဲယုံမဆိုတည်င်းယူခွင့်ရမှာဖြစ်ပါတယ်။တက်မတော်သားတွေရဲ့မဲယုံပရဝင်အတွင်းမှာပါသတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့ကော်မရှင်ကပြောပါရယ်ရွေးကောက်ပွဲမှာမဲပေးသူတွေအနေနဲ့မှတ်ပုံတင်မရှိပေမဲ့အသက်18နှစ်ပြည့်ပါကမဲပေးနိုင်တယ်လို့ပျက်စီးပျောက်ဆုံးပါကလည်းမဲပေးနိုင်ကြောင်းမှတ်ပုံတင်ပျက်စီးပါကရင်မောင်းလိုင်စင်သို့မဟုတ်အလုတ်ကပ်ပြားတို့နဲ့မဲပေးနိုင်ကြောင်းမဲစင်းတွေနာမည်ပါရင်သာလိုအပ်ကြောင်းဥတင်အေးကပြောပါရယ်ဒီပြင်မဲဆန္ဒရှင်တွေအနေနဲ့မဲပေးတာမှာသက်တေကန်လက်မှတ်နဲ့မဲပေးရမှာဖြစ်ပါတယ်မဲဆန္ဒရှင်တွေရဲ့နောက်ဆုံးမဲစင်းတွေကိုလာမယ့်စက်တင်ဘာ14ရက်နေ့မှာထုတ်ပြန်ကြေညာမှာဖြစ်ပြီးဒီမဲစင်းတွေမှာအမှားရင်းတစ်စုံတရာရှိပါကစက်တင်ဘာ29ရက်နေ့အထိအမှားပြန်လည်ပြင်ဆင်ပေးမှာဖြစ်ပါတယ်တဘာဝဘေးအန္တရာယ်ဖြစ်နေတဲ့နေရာတွေမှာတော့လိုအပ်ရင်ပြင်ဆင်တဲ့ရက်ကိုထပ်မံတိုးပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ဂျိုတင်မဲတွေကိုတော့လာမယ့်နိုဝင်ဘာ6ရက်နေ့မှာပေးရမှာဖြစ်ပါတယ်ရွေးကောက်ပွဲကိုတော့လာမယ့်နိုဝင်ဘာ10ရက်နေ့မှာနိုင်ငံလုံးကျင်းပသွားမှာဖြစ်ပါတယ်